ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့2015ခုနှစ်အတွက်မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆိုင်ရာဆုံးဖြတ်ချက်ကိုမြန်မာအစိုးရကပယ်ချလိုက်ပါတယ်။မတ်လ28ရက်နေ့ကဂျနီဗာမှာကျင်းပတဲ့28ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအစည်းအဝေးဆုံးဖြတ်ချက်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့တာဝန်ကိုနောက်ထပ်သက်တမ်းတစ်နှစ်တိုးလိုက်ပြီးကုလသမဂ္ဂဆိုင်ရာလူ့အခွင့်အရေးမဟာမင်းကြီးယုံမြန်မာနိုင်ငံမှာအမြန်ဆုံးဖွင့်လှစ်ဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။တောက်ချာနေကကျင်းပတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ကိုဥရောပသမဂ္ဂကတင်သွင်းခဲ့တာပါ။အဲ့ဒီဆုံးဖြတ်ချက်အစီရင်ခံစာကိုဥရောပသမဂ္ဂကိုစားလက်တ်ဗီးယားနိုင်ငံကိုယ်စားလှယ်ကတင်ပြရမှာမြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုအတော်များများရှိနေပြီးဘာသာရေးဆိုင်ရာဥပဒေမူကြမ်းကိုလည်းစိုးရိမ်မကင်းဖြစ်မိကြောင်းနဲ့2015ရွေးကောက်ပွဲမှာတရားမျှတပြီးလွတ်လပ်မှုရှိဖို့အခုလိုတိုက်တွန်းသွားပါတယ်။
We further share the special rapporteur's concerns on the four protection of race and religion laws and calls on the government
မြို့ဆောင်ဥပဒေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့စိုးရိမ်မကင်းဖြစ်တာကို EU ဥရောပသမဂ္ဂအနေနဲ့ထောက်ခံပါတယ်။ရွေးကောက်ပွဲမှာပွင့်လင်းမြင်သာပြီးလွတ်လပ်မှုရှိဖို့အာမခံချက်ပေးရမယ်။ပြီးတော့ဖွဲ့စည်းပုံပြင်ဆင်ဆက်လုပ်ရမယ်။
ဒါအပြင်ရခိုင်ပြည်နယ်ကလူနည်းစုရိုဟင်ဂျာတွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေအပါအဝင်အခြားတိုင်းဒေသတွေမှာအခြေအနေတွေကောင်းမွန်အောင်လုပ်ဖို့လူနေသေးကြောင်းဥရောပသမဂ္ဂကိုယ်စားလှယ်ကပြောသွားပါတယ်။လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့ကျောင်းသားလှုပ်ရှားမှုကိုလည်းဥရောပသမဂ္ဂကအနီးကပ်စောင့်ကြည့်နေတယ်လို့လည်းအခုလိုတင်ပြသွားပါတယ်
။ The European Union has been following closely the recent developments in Myanmar and expresses serious concern about the violence by the authorities to end the students.
ဒီနိုင်ငံဥပဒေပြင်ဆင်မှုတောင်းဆိုနေတဲ့ကျောင်းသားတွေရဲ့လှုပ်ရှားမှုကိုဥရောပသမဂ္ဂကအနီးကပ်စောင့်ကြည့်နေတယ်။လွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာစုဝေးခွင့်ကိုလေးစားဖို့မြန်မာအစိုးရကိုတောင်းဆိုတယ်။တိုင်းရင်းသားဒေသတချို့မှာအခြေအနေပိုဆိုးရွားလာနေတာကိုကန့်ထွက်ဖြေရှင်းဖို့ပြီးတော့ရေရှည်တည်တံ့ခိုင်မြဲဖို့အပြစ်ခတ်ရစေးဖော်ဆောင်မှုလိုအပ်နေတယ်
။လက်ရှိခံထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီကိုနောက်ထပ်တစ်နှစ်သက်တမ်းတိုးပြီးခန့်ဖို့ဥရောပသမဂ္ဂကသဘောတူကြောင်းလဲပြောသွားပါတယ်။မြန်မာအရေးဆုံးဖြတ်ချက်မူကြမ်းကိုဥရောပသမဂ္ဂကဥဆောင်ရေးဆွဲရမှာကနေဒါ၊တောင်ကိုရီးယား၊ဆွစ်ဇာလန်နဲ့တူရကီနိုင်ငံတွေကမိတ်ဖက်နိုင်ငံတွေအဖြစ်ပါဝင်ခဲ့ပါတယ်။လူ့ခွင့်ရေးကောင်စီအစည်းအဝေးမှာတင်သွင်းတဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုမြန်မာအစိုးရကပယ်ချခဲ့ပြီးဒီဆုံးဖြတ်ချက်ဟာဓမ္မတိုက်တန်ကြစွာသုံးသပ်ဖော်ပြထားတာမဟုတ်ဘဲအာဏာချက်တွေရှိနေတဲ့အပြင်ပြည်ရင်းရေးကိုဝင်ရောက်ဆွတ်ဖက်တာသာဖြစ်တယ်လို့ဂျနီဗာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးမောင်ဝီကတုံ့ပြန်ပြောဆိုသွားပါတယ
် OB10 and OB7 of the draft resolution L21/REV1 include language.
ဥရောပသမဂ္ဂကတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းထဲမှာမြန်မာနိုင်ငံရဲ့စီရင်ပိုင်ခွင့်အတွင်းမှာရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေနိုင်ငံရေးတရားစီရင်ရေးစနစ်တွေမှာဝင်ရောက်ဆုတ်ဖက်တဲ့အတုံးအနှုံးတွေပါဝင်နေပါတယ်။နိုင်ငံတိုင်းနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံတစ်ခုတည်းဆိုတာမျိုးကမ္ဘာပေါ်မှာမရှိပါဘူး။အထူးသဖြင့်ရွေးကောက်ပွဲမှာထင်သာမြင်သာရှိဖို့လွတ်လပ်ပြီးမျှတဖို့လုံလောက်တဲ့ဆောင်ရွက်ချက်တွေမြန်မာနိုင်ငံမှာရှိနေပါတယ်။
ဒါအပြင်ရခိုင်ပြည်နယ်မှာ2012ခုနှစ်နောက်ပိုင်းကစပြီးလူတိုင်းဝိုင်းနှစ်ဖက်ကြားဖြစ်ပွားတဲ့အကြမ်းဖက်မှုဆိုတာမျိုးမရှိတော့ဘူးလို့လည်းဦးမောင်ဝေကပြောသွားပါတယ်
။ The opening of the OHCHR country office in Myanmar must be based on mutually acceptable terms and conditions. A take it or leave it approach shall not work.
မြန်မာနိုင်ငံမှာလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံဖွင့်ဖို့ဆိုရင်နှစ်ဖက်လက်ခံနိုင်တဲ့အချက်တွေပေါ်အခြေခံညှိနှိုင်းရမှာဖြစ်ပါတယ်။ယူဂျင်ယူမျိုးချင်းနေဆိုတဲ့သဘောထားနဲ့ချင်းကပ်လို့အလုပ်မဖြစ်နိုင်ပါဘူး။အချုပ်အခြာအာဏာရဲ့ဆုံးဖြတ်ချက်ကိုလေးစားလိုက်နိုင်ရမှာဖြစ်ပါတယ်
။ဒါ့အပြင်ဆုံးဖြတ်ချက်မူကြမ်းမှာပါတဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလည်းပြင်းပြင်းထန်ထန်ကန့်ကွက်သွားပါတယ်။ဆက်လက်ပြီးတော့လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံမြန်မာနိုင်ငံမှာဖွင့်ဖို့ကိစ္စမှာမြန်မာအစိုးရရဲ့သဘောထားကိုလည်းပြောသွားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှဥရောပသမဂ္ဂကတင်သွင်းတဲ့မြန်မာအရေးဆုံးဖြတ်ချက်မူကြမ်းကိုထောက်ခံတဲ့နိုင်ငံ20၊ကန့်ကွက်တဲ့နိုင်ငံ17နိုင်ငံ၊ဂျာမနီ16နိုင်ငံနဲ့အတည်ပြုခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံကြောင်းမစ္စယန်ဟီလီရဲ့တာဝန်သက်တမ်းနောက်ထပ်တစ်နှစ်တိုးလိုက်တာကိုလည်းထောက်ခံတယ်လို့လူ့ခွင့်ရေးမဟာမင်းကြီးယုံမြန်မာနိုင်ငံမှာအမြန်ဆုံးဖွင့်လှစ်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းကြောင်းအမေရိကန်နိုင်ငံသားရေးဌာနကမတ်လ28ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်ရှင်။